စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကိုကူးစက်ခံထားတဲ့ဥယျာဉ်တိုးလာနေပြီးတော့စင်ကာပူမှာနေထိုင်တဲ့မြန်မာနိုင်ငံသားတချို့ပါဝင်နေတာကြောင့်စင်ကာပူရောက်မြန်မာတိုင်းဝိုင်းကြမှာလဲစိုးရိမ်နေကြပါတယ်စင်ကာပူမြန်မာတန်ယုံကလည်းဒီကနေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းမှာလည်းဇီကာဗိုင်းရပ်စ်အသီးပေးနှုတ်ဆော်ချက်တွေကိုသတင်းစာဂျာနယ်တွေကနေဖော်ပြနေပါတယ်ခုချိန်ထိကူးစက်နိုင်တဲ့ဆေးဝါးတွေမရှိသေးသလိုရောဂါကူးစက်မှုကလည်းမြန်ဆန်လာကြောင်းပြည်သူလူထုကြားမှာစိုးရိမ်မှုတွေရှိနေတာပါအကြောင်းဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံသားတိန်းနဲ့ချီနေထိုင်လုပ်ကိုင်နေကြတဲ့စင်ကာပူနိုင်ငံတွင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း152ဦးထက်မနည်းရှိသွားပြီဖြစ်တယ်လို့ဒီထဲမှာဆောက်လုပ်ရေးလုပ်ငန်းကနိုင်ငံခြားသားအလုပ်သမားပေါင်း58ဦးပါဝင်နေတယ်လို့စင်ကာပူကျန်းမာရေးဝန်ကြီးဌာနကတင်ထုတ်ပြန်ပါတယ်ဒီထဲမှာမြန်မာနိုင်ငံသားတဦးလည်းကူးစက်ခံရပြီးလူနာရဲ့ဆန္ဒအရသူ့ရဲ့ကိုယ်ရေးအချက်လက်တွေကိုထုတ်ပြန်မှာမဟုတ်ဘူးလို့စင်ကာပူမြန်မာတန်ယုံကတမူဒေါက်ထွေးထိတ်တင်လွင်က VOA ကိုပြောပါရယ
်မြန်မာနိုင်ငံသားတယောက်ကူးစက်ခံရတယ်ဆိုပြီးတော့ information ဒီနေ့စင်ကာပူကျန်းမာရေးဝန်ကြီးဌာနပေးပို့လာပါတယ်အဲ့တော့ဒီကူးစက်မှုတော့ကလည်း115ကနေ155ပေါ့နော်155ပါဝင်ကျင်တော့ရှိလာတာပေါ့နော်ဒီပြည်နဲ့နည်းနည်းနည်းနည်းလေးများလာတာပေါ့အဲ့မှာအဓိကမြန်မာနိုင်ငံသားပါဝင်ပတ်သက်မှုရှိနေတာပါဟုတ်မနက်ကတော့တယောက်ကူးစက်ခံရတယ်ပေါ့နော်ဒီနိုင်ငံသားကိုလည်း under surveillance ပေါ့ဒေသကိုစောင့်ကြည့်ကြည့်ရှုထားတယ်တက်တာလာတဲ့အနေအထားမှာလည်းရှိရလို့ပြောပါတယ
်ဇီကာနဲ့ပတ်သက်လို့တန်ယုံကိုအကူအညီတောင်းနိုင်တယ်လို့ကြေညာထားပေမဲ့ခုချိန်ထိဆက်သွယ်အကူအညီတောင်းခံလာတာမရှိသေးဘူးလို့တန်ယုံကဆိုပါတယ်စင်ကာပူမှာလာရောက်အလုပ်လုပ်ကိုင်နေသူတွေနဲ့သူတို့ကိုမိခိုနေသူတွေ28,000လောက်ရှိတယ်လို့တန်ယုံကခန့်မှန်းပါတယ်စင်ကာပူရောက်မြန်မာတွေကြမှာလဲစိုးရိမ်မှုတွေမြင့်တက်လာနေတဲ့အပြင်ယောဂါပိုးကူးစက်နေတဲ့ရပ်ကွက်တွေကိုစင်ကာပူတာဝန်ရှိသူတွေကိုယ်တိုင်လာရောက်ပြီးတော့အသိပညာပေးနေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားကိုအောင်ဝင်းထုတ်က VOA ကိုပြောပါတယ
်ဒီဖြစ်ပေါ်တဲ့နေရာတွေကိုကြတော့သူတို့ရဲ့ဒီဟောပေါ့တာဝန်ရှိရဲ့ဝန်ကြီးတွေလူကြီးတွေပေါ့ဗျာဒီအစိုးရအာဏာပိုင်အစိုးရအဖွဲ့အစည်းတွေအကုန်လုံးဆင်းသွားတယ်နောက်ပြီးတော့သူတို့ကိုယ်တိုင်တင်းနေဆင်းလိုက်ပြီးတော့သတိပေးတယ်နောက်ပြီးတော့ဘယ်လိုနေထိုင်ရမယ်ဆိုတော့အကြောင်းလေးကြီးညာပေးတယ်အဲ့ဖြစ်ပေါ်တဲ့ရပ်ကွက်တွေကိုပေါ့နော်တနည်းနေရာတွေမှာတော့ဒီ preventive ပေါ့ measurement ပေါ့ဗျာအချင်းတွေကိုဟိုမပေါက်ပေါက်အောင်လုံးဖို့အတွက်ပဲအတန်းအစွမ်းကုန်သူတို့ကြီးညာနေတယ်ဟာဟို Facebook မှာလည်းကြည့်လို့ရတယ်ကျွန်တော်တို့မြန်မာတိုင်းဝန်ကတော့စိုးရိမ်ပါတယ်ဒီဇီကာဗိုင်းရပ်စ်ကိုလေဖြစ်ပေါ်မှာအရင်စိုးရိမ်နေဘာကြောင့်လဲဆိုစင်ကာပူရဲ့မြန်မာပြည်ဆောင်ရှောက်မှုဈေးကတအားကိုဈေးကြီးပါတယ်လေအဲ့တော့ကျွန်တော်တို့ပြန်ဆိုရင်လည်းနေထားရရှိပါတယ်ခင်ဗျအဲ့ဒီလိုသဖြင့်တော့ဒီမှာတချို့မြန်မာဟိုမျိုးလူငယ်မျိုးသမီးကိုဝန်ဆောင်လေးတွေလည်းရှိပါတယ်သူတို့လည်းဆိုရင်လည်းနေထားမှရှိနေပါတယ်ခင်ဗျအခြားရင်ရပိုင်းကပဲဟိုသူတို့ဟိုအခမဲ့ဒီဇီကာဗိုင်းရပ်စ်ကူးစက်ခံတာရရှိရှိကိုလာရောက်ပြီးတော့ဆေးကန်းနေမှာလေဆစ်ပေးဖို့ဆိုပြီးတော့အကြောင်းကြားထားပါတယ်ဟုတ်အခုကျွန်တော်နောက်ထပ်ဒီပြုလို့မရတဲ့တရင်တစ်ခုရကြာတာတော့နောက်ထပ်တစ်ယောက်ပါတက်ကိုရပြောတယ်စုပေါင်း2ယောက်လောက်တော့ကျွန်တော်ကြားပါတယ်ဒါပေမဲ့ဒေချာကွန်ဖရင့်တရဝင်တော့မကြခင်တရင်ညနေပိုင်းထုတ်ပြန်မယ်တရင်မှာတော့ပါမယ်လို့ကျွန်တော်ထင်ပါတယ
်မြန်မာတန်ယုံဖက်ကလည်းအရေးပေါ်ဆက်သွယ်နိုင်တဲ့တယ်လီဖုန်းနံပါတ်ကိုထုတ်ပြန်ပေးထားသလိုလိုအပ်လို့အကူအညီတောင်းလာရင်လှုပ်ပေးနိုင်တဲ့အပိုင်းတွေကိုတမူးတော်ထွေးထိတ်တင်လွင်ကအခုလိုပြောပါတယ
်ကူးစက်ခံရတဲ့လူကသူ့ရဲ့ data တွေကို privacy အရမပြောပါနဲ့ဆိုရင်ကျွန်တော်တို့ဘက်ကတော့မပြောပါဘူးဒါပေမဲ့ဒီသူ့မိသားစုနဲ့ဆက်သွယ်ပေးပါမိသားစုနဲ့ဆက်ပြီးဆက်သွယ်ပေးပါဘယ်လိုပါအကူအညီလုပ်ပေးရမလဲသက်ဆိုင်တဲ့ဟာတွေပေါ့ကျန်းမာရေးအပိုင်းကြောင့်ဆရာဝန်တွေကလုပ်ပါပေါ့ဒီခြားအပိုင်းတွေပေါ့အတန်ယုံနေနဲ့ပါအကူအညီပေးရမလဲပါအကူအညီဆောင်ရှောက်ပေးရမလဲအဲ့ဒီအတွက်ပေါ့ကျွန်တဲ့အပိုင်းအတွက်ဒီပေါ့ဒီနာရှင်ရဲ့ requestလူနာရှင် consent မရပဲနဲ့အမတို့ကဘာမှပြောလို့မရပါဘူးလူနာကလည်း request လုပ်တာပဲသူ consent မရရင်ဘာမှမပြောပါနဲ့ဒါပေမဲ့အမတို့ဘက်ခြမ်းတန်ရုပ်ဘက်ခြမ်းကတော့ counselor access ပေးဖို့ကအဆင်နဲ့ပါပဲ
ချင်းကနေကူးစက်တဲ့ Zika virus ပိုးကူးစက်ခံရရင်အပူချိန်တက်ပြီးတော့ဖျားတာအရေပြားရရန်တာမျက်လုံးတွေနီလာတာခေါင်းကိုက်တာနဲ့ကြွက်သားနဲ့အဆစ်အမြစ်တွေကိတ်ခဲလာတဲ့လက္ခဏာတွေပြသလာပါတယ်ခုချိန်ထိတော့ကုသနိုင်တဲ့ဆေးဝါးမပေါ်သေးပါဘူးဒါအပြင်စီကာပိုးကူးစက်ခံရတဲ့ကိုဝန်ဆောင်မိခင်တွေကနေပုံမှန်မဟုတ်တဲ့ဥကောင်သေးအုံနောက်သေးကလေးတွေမှုဖွားလာတယ်ဆိုပြီးတော့ယူဆထားကြပါတယ်။မြမပြည်သူ့ကျန်းမာရေးဦးစီးဌာနကတော့စီကာဗိုင်းရပ်စ်ကာကွယ်ရေးနှိုးဆော်ချက်တွေကိုထုတ်ပြန်ပြီးချင်းကြားပိုးလောက်လန်းနှိမ့်နှင်းရေးအတွက်ဖုံးသွန်လဲစစ်စတဲ့ပိုးလောက်လန်းနှိမ့်နှင်းရေးလုပ်ငန်းတွေကိုလူတိုင်းပါဝင်ဆောင်ရွက်ကြဖို့ကြေကြေပြန့်ပြန့်တိုက်တွန်းထားပါတယ်။မလေးရှားနိုင်ငံမှာလည်းဇီကာပိုးကူးစက်ခံရသူကိုတွေ့ရတယ်လို့ဆိုပါတယ်။မလေးရှားနဲ့အင်ဒိုနီးရှားကခရီးသည်တွေကိုလင်းရင်ကွေးမှာစစ်ဆေးရာတွေလုပ်သွားမယ်လို့ကြေညာထားတယ်လို့အမေရိကန်၊ဩစတြေးလျ၊ထိုင်ဝမ်၊တောင်ကိုရီးယားနဲ့မြန်မာနိုင်ငံကလည်းကိုယ်ဝန်ဆောင်အမျိုးသမီးတွေစင်ကာပူကိုမသွားကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။